တဲ့တောတာရှင်များရှင်အခုလိုຫນွေဦးရာသီမှာမန္တလေးမုံရွာလမ်းမကြီးတစ်လျှောက်စီးကြီးဖြုံတန်းနေတဲ့တမာပင်တွေပေါ်ကတမာပန်းရနံ့တွေသင်းပြန်နေရောမယ်ထွန်ရင်းညက်နေတဲ့မြေနီနီမှာရာသီနဲ့ရှင်ပြီးစိုက်ပျိုးနေကြတဲ့တောင်သူကြီးတွေထင်းရှာရေခတ်နေသူတွေမန္တလေးမုံရွာကားလမ်းမကြီးတစ်လျှောက်ဖြတ်တန်းသွားလာနေတဲ့ခရီးသည်တွေကိုအမောပြေစိတ်ရွှင်လန်းအောင်လှုပ်ပေးနိုင်တာကတော့တမာပန်းရနံ့တွေဖြစ်ပါတယ်တမာပန်းကိုခူးပြီးနန်းကြည့်လို့မမွှေးပင်မဲ့အပင်ထက်ကနေပြီးပြန်တဲ့ရနံ့ကိုပေးနိုင်တဲ့တတိကတော့ထူးခြားလှပါတယ်တမာရနံ့တွေသင်းပြန်နေတဲ့ချင်းတွင်းမြစ်ကြီးစီးဆင်းနေတဲ့တာလာဝတီမြို့တော်မုံရွာကစံရီစပားပြေဆုံးလုံလောက်တဲ့ဒေသဖြစ်ပြီးအလှူရေဆက်လက်နက်မကွာနေနိုင်သူတွေများတဲ့မြို့ဖြစ်ပါတယ်လူလူကောင်းကောင်းဒေါ်ဆန်းစုကြည်ကိုလှိုက်လိုက်လှဲလှဲကြိုးဆိုခဲ့တဲ့မြို့လဲဖြစ်ပါတယ်။ခရီးစဉ်ကိုအနှောက်ရှက်ပေးခဲ့တဲ့အာနာပိုင်တွေကမီးဖြတ်လိုက်ပင်မဲ့ညအမောင်မှာမြို့လူတို့ရဲ့ဒီမိုကရေစီအလင်းရောင်နဲ့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတောင်းတောင်းဖြပြကြိုးဆိုနိုင်ခဲ့ပါတယ်။မြို့လူတို့ရဲ့အာမန်တက်တန်းရင်ခုန်တန်းတက်ပြင်းချတန်းလွမ်းမောတန်းတတန်းတွေကိုထောင်ဝင်းစာခရီးသည်အဖြစ်ကျမနားထောင်ခံစားခဲ့ရတာ10နှစ်ကြာခဲ့ပါတယ်။လွမ်းမောဝယ်အတိတ်တွေကကျမရဲ့စိတ်အစဉ်မှာအယိတ်ထင်ကဆိုးမိုးနေပါတယ်။တတိယချင်းများစွာထဲမှာဒေသန္တရသမိုင်းတွေနဲ့အတူချစ်သူမုန်းသူများရောထွေးရှက်တင်ပါဝင်လာပါတယ်။ဒီထဲကမှကျမချစ်ရသူတွေထဲမှာပါဝင်တဲ့မုံရွာအချင်းထောင်ထဲမှာထောင်နှံ17နှစ်နဲ့အချင်းကြခံနေရတဲ့နိုင်ငံရေးအချင်းသူမတ်နိုဘဲအေးအကြောင်းကျမပြောပြရစီမတ်နိုဘဲအေးနဲ့ကျမတို့ကရက်ွက်ချင်းကတ်ရဲ့နှစ်ပေါင်းများစွာအတူနေခဲ့ကြသူတွေဖြစ်ပါတယ်မတ်နိုဘဲအေးမိခင်ကြီးဒေါ်အေးမြင့်တန်းကသင်္ကန်းညို့မြို့နယ်အဖွဲ့ချုပ်စီးအဖွဲ့ဝင်စော်ဩရေးမှူးတစ်ယောက်ဖြစ်ပါတယ်အဖွဲ့ချုပ်လူငယ်ကျမတို့တွေအန်တီအေးအိမ်မှာနေ့စဉ်ဝင်ထွက်သွားလာနေကြမှုမတ်နိုဘဲအေးကိုညီအမတွေလိုယဉ်နှီးကျွမ်းဝင်ခဲ့ရပါတယ်1990ပြည့်ရွေးကောက်ပွဲမှာမဲအောင်နိုင်ရေးအတွက်ရက်ကတ်တွေတဲ့စီယုံရေးစင်းကြတော့လဲမတ်နိုဘဲအေးပါခဲ့ပါတယ်ပင်ဒီအင်းကြီးရောထမီနဲ့ခမောက်ဆောင်ထားတဲ့မတ်နိုဘဲအေးကအလဲတန်းကျောင်းသူဘဝပဲရှိပါသေးတယ်တမီးအကြီးဆုံးမတ်နိုဘဲအေးကမောင်နှမတွေတာဝန်အင်းတာဝန်ကိုမိခင်နဲ့အတူပခုံးထံတာဝန်ယူခဲ့ရသူဖြစ်ပါတယ်။အိမ်မှာကျူရှင်ပြတော့လဲမတ်နိုဘဲအေးကကျွမ်းကျွမ်းကျင်ကျင်စတင်နိုင်ခဲ့ပါတယ်။မိခင်စီကနိုင်ငံရေးပညာရေးကိုမတ်နိုဘဲအေးလက်ဆင့်ကမ်းတည်ဆောင်နိုင်ခဲ့ပါတယ်။မတ်နိုဘဲအေးအရင်အန်တီအေးအဖမ်းခံခဲ့ရပါတယ်။အဲ့ဒီအချိန်မှာမတ်နိုဘဲအေးကတကုံတက္ကသိုလ်ကျောင်းသူဖြစ်နေပါပြီ။တက္ကသိုလ်ကျောင်းသူညီမလေးတယောက်အလဲတန်းကျောင်းသားမောင်လေးတယောက်မူလာတန်းကျောင်းသားမောင်လေးတယောက်ရဲ့တာဝန်ကိုထမ်းနိုင်ဖို့ထမိန်ကိုမြဲမြဲခိုင်ခိုင်ဝတ်ပြီးအချင်းကြမိသားစုဘဝတဲ့မတ်နိုဘဲအေးလက်ပစ်ကူးခဲ့ရပါတယ်။လူမမဲမောင်လေးတွေကလောကကြီးရဲ့အကောင်းအဆိုးအစွန်းအထင်းမှန်သမျှမှကင်းလွတ်သူတွေလောကကြီးရဲ့ပေးအပ်သမျှကိုအပြစ်ကင်းစွာလက်ခံရယူရှာမဲ့မောင်လေးတွေလူလားမြောက်ဖို့မတ်နိုဘဲအေးတို့ညီအမတွေကြိုးစားခဲ့ရပါတယ်။ကျန်းကျုပ်တဲ့လောကရန်နဲ့ခစ်စနစ်ကမတ်နိုဘဲအေးကိုအရင်ကျက်ဆုံးအတီငိမ့်ဆုံးနဲ့မတရားမှုကိုတွန်းလှန်ဖို့ပြောင်းလဲပေးလိုက်ပါတော့တယ်။မတ်နိုဘဲအေးတကုံတက္ကသိုလ်ကျောင်းသူဘဝမှာ1998ခုမှာပဲ CRPP လို့ခေါ်တဲ့ပြည်သူ့လွတ်တော်ဦးစားပြုတဲ့အဖွဲ့ကိုထောက်ခံဖို့လက်မှတ်စုဆောင်းတာကိုမတ်နိုဘဲအေးပါဝင်ဆောင်ရွက်ခဲ့ပါတယ်။စံပြစည်းရှေ့မှာကြေညာချက်တွေလည်းကျဲခဲ့ပါတယ်။မတ်နိုဘဲအေးပထမဆုံးအချိန်ထောင်ကျမဲ့ရက်ပိုင်းအလိုမှာကျမသူ့စီရောက်သွားတော့သူ့အိမ်ရှိမှမောင်လေးတွေအဝတ်ကိုလျှော်ဖွင့်နေခြင်းဖြစ်ပါတယ်။တက်ကြွတဲ့စိတ်ဓာတ်ပြင်းပြတဲ့ယုံကြည်ချက်နဲ့မတ်နိုဘဲအေးကတော့ဝင့်ဝင့်ကြွားကြွားနဲ့မောရံမှန်းသိပုံမရပါဘူး။ဓာဖြားပေါ်လမ်းလျှောက်ရတဲ့အလုပ်ကိုလုပ်ခဲ့ပြီးမိသားစုစားဝင်နေရေးအတွက်ကလေးတွေကိုစားပြအိမ်အလုတ်လုတ်နေရတဲ့မတ်နိုဘဲအေးရဲ့နှုတ်ဆက်အပြုံးမှာခွန်အားတွေပါနေတာကိုကျမထူးထူးခြားခြားသတိထားမိလိုက်ပါတယ်။နောက်ရက်ပိုင်းမှာမတ်နိုဘဲအေးကိုထောက်လှမ်းရေးတွေကနေအိမ်မှာဖမ်းဆီးလိုက်တဲ့ဆိုတဲ့အကြောင်း သတင်းကြားလိုက်ရပါတယ်။ပဝင်းကျင်ရဲ့ပြောပြချက်အရတအိမ်လုံးကိုဗီဒီယိုရိုက်ပြီးစာအုပ်စင်ပေါ်ကစာအုပ်တွေအိမ်ကျန်းပြင်မှာပုံထားတဲ့စာအုပ်တွေကိုသိမ်းသွားပါတယ်တဲ့။ရှားပါးစာအုပ်တွေသမိုင်းဝင်စာအုပ်တွေမှုအင်မတန်မှနှမျောဖို့ကောင်းလာပါတယ်။အနှစ်နှစ်အလားလားချိုးချံချွေးတာပြီးဝယ်ယူစုဆောင်ခဲ့တဲ့မိခင်ဒေါ်အေးမြင့်တန်းရဲ့စာအုပ်တွေကသမီးနိုဘယ်အေးကိုအမှုစင်ဖို့တတ်တေကံပစ္စည်းတွေဖြစ်ခဲ့ရတာကလည်းခေတ်ရိုင်းစနစ်ရိုင်းကြောင့်ပါပဲ။လောကငရဲလို့ခေါ်ကြတဲ့နာအဖစစ်ကြောရေးစခန်းမှာမတ်နိုဘယ်အေးကိုစစ်ထောက်လှမ်းရေးတွေကအရက်ဆက်ဆုံးနှီးတွေသုံးပြီးမေးမြန်းခဲ့ပါတယ်။မတ်နိုဘယ်အေးနဲ့ဆုံခဲ့ရသူတွေကအခုလိုပြောပြခဲ့ပါတယ်။နိုဘယ်အေးနဲ့ကျမကမျက်နှချင်းဆိုင်အခန်းမှာစစ်ကြောရေးဝင်ခဲ့ရတာ။အခန်းတွေကမျက်နှချင်းဆိုင်ဆိုတော့နိုဘယ်အေးဖြေတာတွေကိုကြားနေရတယ်။အဲ့ဒီအချိန်မှာနိုဘယ်အေးကဘဂတအဖွဲ့ဝင်မှာဒါကိုထောက်လှမ်းရေးဘုံမှုတယောက်ကပြောတယ်။ဘဂတဆိုတာလိုက်ကြီးတယ်လားလို့ပြောလိုက်တာ။ဘလောက်မိုက်ရိုင်းကလေးလူနိုဘယ်အေးကဝုံးဆူမတ်တက်ရက်လိုက်ပြီးစပွဲကိုလက်ဝါးနဲ့ရိုက်ချလိုက်တယ်။ပြီးတော့သူ့အတန်ကိုတီငိန်အောင်လှုပ်ပြီးဘုံမှုကိုခြေပပြောဆူလိုက်တယ်။ရှင်တို့သားသမီးချင်းစာနာပြီးပြောပါတဲ့။ဘုံမှုကအယမ်းစိတ်ဆိုးသွားတယ်။ဘုံမှုချင်းချောက်ပြောဆူနေတဲ့တွေကိုလည်းကျမကြားရတယ်။နိုဘယ်အေးကိုထမင်းမကျွေးရေမတိုက်ဖဲမတ်တက်ရက်ခိုင်းလိုက်တာသုံးရက်ကြာတယ်။သူတို့လိုချင်တဲ့အဖြေမရမချင်းလီ။ကျမတို့နဲ့ပြန်တွေ့တဲ့အချိန်မှာနိုဘယ်အေးကတော့အပြုံးမပြတ်ဘူး။ဘဝတူကျမတို့တွေကိုစိတ်ခွန်အားဖြစ်စေမဲ့စကားတောင်သူကပြောလိုက်ပါသေးတယ်။သမိုင်းဆိုတာလူကောင်းတွေရဲ့လှုပ်ဆောင်ချက်ပဲ။လူတစ်ယောက်ကဘဝပဲပိုင်တာ။သမိုင်းကတော့အမတို့ကိုထာဝရပိုင်တယ်တဲ့။